ထောင်ဆန်းစုကြည်ကိုရင်လာပြီးတော့တင်သွင်းခဲ့တာပါ။ထောင်ဆန်းစုကြည်အနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်မြိုင်ဖို့နိုင်ငံတော်အတိုင်းအမြခံပုဂ္ဂိုလ်ဒီကနေ့အင်္ဂါနေ့မှာပဲနာမည်စင်တင်သွင်းလိုက်ပါတယ်။ရွေးကောက်ပွဲရှောက်လာကိုတညမှာရှိတဲ့ရန်ကုန်တိုင်းတောင်ပိုင်းခရိုင်ရွေးကောက်ပွဲကော်မရှင်ရုံခွဲကိုထောင်ဆန်းစုကြည်ကိုရင်လာပြီးတော့တင်သွင်းခဲ့တာပါ Democracy ဖွဲ့ချုပ် NLD ပါတီကအမှတ်နေရအများစုမှအနိုင်ရခဲ့တာပါ။ဒါပေမဲ့လည်း2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရဒေါအောင်ဆန်းစုကြည်အနေနဲ့သမ္မတရာထူးဆက်ခံခွင့်မရှိတဲ့အတွက်နိုင်ငံခြားရေးဝန်ကြီးရာထူးအပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရာထူးမှတာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။ရွှေကြာရေးကန်တွဲမှုတွေအထူးသဖြင့် ICJ နိုင်ငံတကာတရားရုံးမှာရွှေကြာအရေးတွားရောက်ဖြေရှင်းခဲ့တာနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပေါ်ပြည်တွင်းမှာလူလူထောက်ခံမှုဆက်ရနေပေမဲ့နိုင်ငံတကာမှာတော့ထောက်ခံမှုကျဆင်းလာနေပါတယ်။မြန်မာနိုင်ငံတွင်တိုင်းရင်းသားလူနည်းစုတွေအပေါ်လှုပ်ခွင့်ရေးဆက်ပြီးကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်လဲဒေါအောင်ဆန်းစုကြည်ရဲ့ဥဆောင်မှုနဲ့ပတ်သက်လို့ဝေဖန်ပြောဆိုမှုတွေကြေကြေပြင်းပြပေါ်ပေါက်လာပါတယ်။2018ခုနှစ်ကရခိုင်ပြည်နယ်တွင်မြန်မာလူ့ကျုံရေးတပ်ရဲ့နည်းမြန်ရှင်းလင်းရေးဆောင်ရွက်ချက်တွေဟာလူမျိုးစုရှင်းလင်းရေးအတွက်ရည်ရွယ်လုပ်ကံခဲ့တာဆိုပြီးကုလသမဂ္ဂကပြောဆိုထားတာပါ။ရိုညာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့ပြောဆိုချက်ကိုညှင်းဆိုပြီး ARSA လက်နက်ကင်တွေကိုတံပြန်နိုင်နေတာဖြစ်တယ်လို့ပြောဆိုထားပါတယ်။